တော်ဆန်းစုကြည်အမှုနဲ့ပတ်သက်ပြီးတော့အခုတက်သိနှစ်ဦးပေါ့လေဦးတင်ဦးနဲ့ဦးဝင်းတင်တို့ကိုတရားရုံးချုပ်ကနေပြီးတော့ပယ်ချလိုက်ပြီခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့လေဦးမင်းလွင်ဦးရဲ့အမြင်ကိုနည်းနည်းပြောပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အနေနဲ့ဒူရိုဂရာဦးတင်ဦးရဲ့ဦးဝင်းတင်ရဲ့ကိုတက်သေးဖြေလက်ခံပြီးစစ်ဆေးအစီအမို့ကိုဘိုးတရားရုံးကတရားရုံးချုပ်ကနေခွင့်ပြုလိုက်မယ်မဟုတ်ဘူးဆိုတော့ကျွန်တော်တို့အစိုးရကလည်းတွေ့မိပါတယ်။ဘာကြောင့်အဲ့ဒီလိုတွေ့မိရသလဲလို့ကျွန်တော်တို့မေးမယ်ဆိုရင်ပြောပြရှိပါတယ်။အဲ့ဒါကဘာလဲဆိုတော့ဦးတင်ဦးကိုယ်တိုင်ဒီပဲရင်အရေးခင်မှာတောင်ဆန်းစုကြည်နဲ့အတူရိုက်နှက်ခံရတာဖြစ်တယ်။အသက်ဘေးအန္တရာယ်နေပြီးတော့ကံတီပြီးလွတ်မြောက်လာတာဖြစ်တယ်။အဲ့တော့တောင်ဆန်းစုကြည်နဲ့အတူဦးတင်ဦးတို့ကိုနိုင်ငံတော်အနောက်ဆက်ဖြစ်စည်းသူများရဲ့ဥပဒေပုံမှန်30ကကြီးခါခွေးတွေကလည်းဒီပဲရင်အရေးခင်ပေါ်မှာမူတည်ပြီးတော့မှဖြစ်ပေါ်လာတာဖြစ်တယ်။အဲ့တော့တရားရုံးမှာဒီဦးတင်ဦးကိုတက်တဲ့အဖြစ်အစ်စ်ခံခိုင်းမယ်ဆိုလို့ရှိရင်ဦးတင်ဦးကလည်းသူတို့ဒီပဲရင်မှာကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်မှန်တွေကိုကိုတွေ့ဖြစ်တာမို့လို့သူကလည်းဒီကြာကနဲ့ဖွင့်ပြီးတော့ပြောမှဖြစ်တယ်
ဟုတ်ကဲ့ဦးတင်ဦးအနေနဲ့ဒီပင်းမှာဖြစ်ခဲ့တဲ့ကိစ္စတွေကိုထွက်ဆိုမယ်ဆိုပေမဲ့ဒီအမှုဟာအခုတီးကြားအမှုဖြစ်နေတယ်မဟုတ်လားခင်ဗျာအဲ့ဒါနဲ့ပတ်သက်လို့တကယ်တမ်းကျတော့တရားရုံးမှာထွက်ဆိုလို့ရပါမလားခင်ဗျာအဲ့လိုမျိုး
ဟုတ်ကဲ့ခင်ဗျာတက်တဲ့ကံဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအရဒီအမှုနဲ့ဆက်ဆိုင်ခြင်းမရှိဘူးဆိုလို့ရှိရင်တော့ဒီအမှုမှာထည့်သွင်းမစင်စားပဲတရားရုံးကနေပြီးတော့နေနိုင်ပါတယ်ဒါပေမဲ့အဲ့ဒီတက်တဲ့ထွက်တဲ့ဥစ္စာကိုမထွက်ရဘူးလို့တော့တရားရုံးအနေနဲ့တန်တာတင်ပြနိုင်မှုကတော့တော်တော်ခဲရင်ပါလေဒါဆက်ဆက်ချင်းမရှိဘူးဆက်ဆံချင်းမရှိဘူးဆိုတဲ့အထောက်အထားတွေအခိုင်အမာပြနိုင်မှသာဒီလိုမျိုးကန့်ကွက်နိုင်မှာဖြစ်တယ်အဲ့တော့တရားရုံးအနေနဲ့ကလည်းတက်တဲ့ထွက်ချက်ကိုထည့်သွင်းမစင်စားဘူးဆိုပေမဲ့လည်းဒီတက်တဲ့ထွက်ချက်တွေက officially တရားဝင်တက်တဲ့ကံအထောက်အထားဖြစ်မှာကိုအာဏာပိုင်တွေကမလူလာဘူးဖြစ်တယ်ဒါကြောင့်ဥတင်ဦးကိုတက်တဲ့ထွက်ခွင့်မပေးဘူးလို့ကျွန်တော်တို့အနေနဲ့ကြိုတင်ပြီးတော့ခန့်မှန်းထားတာဖြစ်ပါတယ်ခင်ဗျာ
အဲ့တော့ဦးတင်ဦးရဲ့ထွက်ချက်ကဥမာတကူဆွဲထားတဲ့အမှုနဲ့မဆိုင်မိမဲ့သူတို့အ ਨੇ စုံမှတ်တမ်းတင်ထားပြီးတော့မှတ်တမ်းဝင်ဖြစ်သွားမဲ့သဘောမျိုးပေါ့
ဟုတ်ကဲ့ဖြစ်ပျက်ခဲ့တဲ့ကိစ္စရပ်တွေမှန်သမျှကိုအ ਨੇ စုံတရားဝင်စာရွက်စာတမ်းအမှတ်အသားဖြင့်ကျွန်တော်တို့ကတရားရုံးမှာမှတ်တမ်းတင်ထားခြင်းနိုင်မှာဖြစ်တယ်အဲ့ဒါကိုအာဏာပိုင်တွေကလည်းမလိုလားဘူးဖြစ်တယ်တစ်ချိန်ကြာလို့ရှိရင်သူတို့ကြိုးကွင်းဆုံးမဲ့ကိစ္စမျိုးဖြစ်တဲ့အတွက်ဒါကိုကြိုတင်ပြီးတော့သူတို့အနေနဲ့ခွင့်ပြုတာဖြစ်တယ်လို့ပဲဆိုယူဆပါတယ်
ဒါဆိုလို့ရှိရင်ဦးဝင်းတင်ကြတော့ဒီကိစ္စနဲ့ဒီပရင်ကိစ္စနဲ့မပတ်သက်ဘူးဦးဝင်းတင်ကိုဘယ်တဲ့ကိစ္စရောဘာကြောင့်လို့ထင်ပါလဲခင်ဗျာ
ဦးဝင်းတင်ကတော့ကျွန်တော်တို့ဒီဒေါန်ဆန်းစုကြည်နဲ့1988ခုနှစ်ပါတီဖွဲ့ပြီးကလေးကအနီးကပ်ပူးတွဲလှုပ်ဆောင်လာတဲ့သူဖြစ်တဲ့အတွက်ဒေါန်အောင်ဆန်းစုကြည်ရဲ့စိတ်ဓာတ်ဒေါန်အောင်ဆန်းစုကြည်ရဲ့ယုံကြည်မှုဒေါန်အောင်ဆန်းစုကြည်ရဲ့နိုင်ငံရေးအကျဉ်းသိက္ခာတွေနဲ့ပတ်သက်လို့သူ့အနေနဲ့ခွင့်ရပြောဆိုမှာဖြစ်တယ်။နောက်ပြီးတော့တခါဒီလက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးမဲ့နေတဲ့ကိစ္စရပ်တွေကိုသူ့အနေနဲ့တက်တည်ထွက်ချက်ပြီးတဲ့အခါမှာထည့်သွင်းပြောဆိုလိမ့်မယ်ဆိုတာကိုအာဏာပိုင်တွေကစိုးရိမ်တဲ့အတွက်ခွင့်မပြုဘူးလို့ပဲကျွန်တော်တို့ကထင်မြင်ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုဆိုလို့ရှိရင်ပေါ့လေဒါဥပဒေရှုထောင့်ရကြည့်မယ်ဆိုလို့ရှိရင်ဟိုတရားရုံးချုပ်ကနေပြီးတော့အခုလိုတက်တည်နှစ်ဦးဒေါန်ဆန်းစုကြည်ဘက်ကတင်တဲ့တက်တည်နှစ်ဦးကိုပယ်ချလိုက်တဲ့အခါမှာဘာဆက်လုပ်လို့ရနိုင်သေးလဲခင်ဗျာ
။ဒီတရားရုံးချုပ်ကနေပြီးတော့တက်တည်နှစ်ဦးကိုတက်တည်ချင်းအစ်ခံမှုအတွက်ညှင်းပယ်လိုက်တဲ့ကိစ္စမှာတော့ဘာမှဆက်လုပ်လို့မရတော့ဘူးဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကအမြင့်ဆုံးဖြစ်တဲ့အတွက်ဒီဆုံးဖြတ်ချက်ပေါ်မှာတော့ဘာမှစောရကတက်နိုင်တော့မှာမဟုတ်ဘူးဖြစ်တယ်။အဲ့တော့အမှုကိုဆက်လက်စစ်ဆေးသွားပြီးတော့ဒေါခင်မုံမို့စစ်ဆေးပြီးတဲ့အခါမှာဥပဒေနဲ့မညီတဲ့အကြောင်းပြချက်တွေကိုပြပြီးလျှောက်လဲချက်ရေးသားတင်သွင်းတဲ့အခါမှာတော့တရားခံဘက်ကနေပြီးတော့ထိုက်သင့်တဲ့ခုခံချိပါခွင့်မရဘူးဆိုတဲ့အချက်လက်တွေကိုထည့်သွင်းပြီးပြောဆိုနိုင်တဲ့အဆင့်တစ်ဆင့်ပဲရှိပါတော့တယ်ခင်ဗျ။
ဟုတ်ဟုတ်ကဲ့ကောင်းပါပြီခင်ဗျ။အခုနောက်ဆုံးတစ်ခုအနေနဲ့ပေါ့လေဒီအမှုပေါ်မှာခြုံငုံပြီးတော့မှတ်ချက်ပေးပါဆိုလို့ရှင်ဦးမင်းလွင်ဦးနေနဲ့ဘာမှတ်ချက်များပေးပါမလဲခင်ဗျာ
ပြောရမယ်ဆိုလို့ရှင်တော့ဥပဒေနဲ့အညီမဟုတ်တဲ့အတွက်အစကတည်းကပြည့်ပြည့်နေတဲ့အမှုတစ်ခုဖြစ်တယ်သို့တော်လည်းပဲနိုင်ငံရေးအရာချိန်ဝင်ရှာညှိကစားလို့တဲ့အတွက်အာဏာပိုင်တွေကဒီဒေါန်ဆန်းစုကြည်ရဲ့အမှုကိုတမင်လေဆယ်ပြီးတော့ဆွဲဆိုထားတာဖြစ်တယ်လို့ကျွန်တော်တို့ထင်မြင်ယူဆပါတယ်နောက်ပြီးတော့တခါဒီဒေါန်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့အတွက်နိုင်ငံတကာကစီယုံလှုပ်ဆော်နေတာတွေကိုငါတို့ဂရုမစိုက်ဘူးငါတို့လှုပ်ချင်တာလှုပ်မယ်ဆိုတာကိုနားအဖကနေပြီးတော့အပြည့်လင်းပြလိုက်တယ်လို့ပဲကျွန်တော်တို့ထင်မြင်ယူဆပါတယ်။ဘန်ဂျီမွန်လာပြီးတော့ဆွေးနွေးတဲ့အခါကြားလို့ရှိရင်တော့တံခိုးကြီးကြီးပေးလိုက်တယ်ဆိုတဲ့သဘောမျိုးနဲ့လျှော့ရင်လည်းလျှော့ပေးနိုင်ပါတယ်။ဒါကတော့မဖြစ်နိုင်တဲ့ကိစ္စလို့ပဲကျွန်တော်တို့ခန့်မှန်းထားတယ်။ ဒါကြောင့်တော့အောင်ဆန်းစုကြည်ကိုတော့သူတို့အနေနဲ့အနေဆုံးပြစ်ဒဏ်3နှစ်ပေးမယ်ပေးတဲ့အခါမှာဆိုင်းငံ့ပြစ်ဒဏ်ဖြစ်ခြင်းလည်းဖြစ်မယ်ပေးတာတော့ပေးမယ်လို့ကျွန်တော်တို့ထင်မြင်ထားပါတယ်ခင်ဗျာ။
โอเคဦးမင်းလုံးခင်ဗျာကျေးဇူးများအစ်တင်ပါတယ်ခင်ဗျာ။